ဤသူလွတ်တော်ဥက္ကဋ္ဌဟောင်းဖြစ်သူအရွေးချေခံဒုသမရာဦးဝင်းမြတ်ဟာသမရာအရေးအချင်းနဲ့ကန့်ညီကြောင်းအရေးအချင်းစစ်စစ်ရေးအဖွဲ့ကဆုံးဖြတ်လိုက်တယ်လို့ပြည်ထောင်စုလွတ်တော်နာယကဦးမန်းဝင်းခိုင်တန်းကဒီကနေ့ကြေညာလိုက်ပါတယ
်စစ်စစ်တွေးရှိမှုများအရရွေးကောက်ခံပြည်သူလွတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်တင်မြှောက်ထားတဲ့ဦးဝင်းမြင့်တာမွေမဲဆန္ဒနယ်သည်နိုင်ငံတော်သမရာအရေးအချင်းများနဲ့ပြည်စုံမှုရှိကြောင်းအတည်ပြုကြေညာပါတယ်။ဒါကြောင့်နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်ပွဲကို2018ခုနှစ်မတ်လ28ရက်ဗုဒ္ဓနေ့နာနဲ့ဆန္ဒအခြေမှာကျင်းပမယ်ဖြစ်ကြောင်းနဲ့နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းဆိုင်ရာနိဗ္ဗေ34နဲ့အညီကြေညာပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်83ပုံမှန်ကွဲကာကြီးကပြောင်းစွလွတ်တော်ကိုယ်စားလှယ်အားလုံးပါဝင်တဲ့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ကဦးဝင်းမြင့်အပါအဝင်ကြံတူးသမ္မတတွေဖြစ်တဲ့ဦးမြင့်ဆွေဦးဟင်ရီဘန်ထရီတို့၃ယောက်နက်ကနေနိုင်ငံတော်သမ္မတတဦးကိုပြန်လည်တင်မြှောက်မှာဖြစ်ပါတယ်။သမ္မတအပြောင်းလဲပြီးမှအစိုးရအဖွဲ့အပြောင်းလဲကိုပါဆက်လက်လှုပ်သွားဖို့ရှိရလို့သတင်းတွေထပ်ပေါ်နေလဲရှိပြီးဒါနဲ့ပတ်သက်လို့ NLD ပါတီနဲ့သတင်းနဲ့ပြန်ကြားရေးကပါတီဗဟိုကော်မတီဝင်မုံရအောင်ရှင်ကိုမေးမြန်းတာမှာသူကအတိပြုပေးနိုင်တာမရှိဘဲသတင်းတွေထပ်ပေါ်နေတဲ့အပေါ်ကိုပြန်လည်တုံ့ပြန်ပြောဆိုခြင်းမလုပ်လိုဘူးလို့ပြောဆိုလိုက်တာပါ။ဝင်းမြတာသမရအနေနဲ့ရွေးချယ်ခံရမယ်ဆိုရင်မြမနိုင်ငံရေးမှာပုံမတွန်းအနေရှိလာနိုင်တယ်လို့လည်းသူကဆိုပါသေးတယ
်။ဘလူးမမပြောနိုင်သေးပါဘူး။ဒီကြတာကတော့လေဝင်းမြင့်ကဟိုဥပဒေပညာရှင်ဖြစ်တယ်ကွ။နောက်တစ်ခုကလေလွတ်တော်ဒီလူလွတ်တော်တုန်းကလည်းသူကဒီအုပ်ချုပ်ရေးနဲ့တရားစီရင်မှန်တိုင်းကိစ္စတွေနောက်တော့မြေယာကိစ္စတွေမှာသူကတော်တော်လေးဟိုတက်တက်ကြွကြွဟိုထင်းသိသိပြောနိုင်တယ်လူလေ။အဲ့တော့သူအဲ့ဒီတကယ်လို့သာသူသမရပြည်တော့အဲ့ဒီကိစ္စတွေမှာတော့ကိရိယာရောက်ဖြစ်နိုင်လိမ့်မယ်လို့တို့ထင်ပါတယ်เนา
ะသမရအစ်ဖြစ်လွတ်တော်နိုင်ငံရေးမှာအတွေ့အကြုံများတဲ့ဒုသမရအစ်ဦးဝင်းမြင့်ရွေးချယ်ခံရမယ်ဆိုရင်အစိုးရအပေါ်ထင်းချုံနိုင်မှုအားနဲ့မြန်မာနိုင်ငံရေးပေါ်တည်ရမှုများစွာရှိနိုင်တယ်လို့မြန်မာနိုင်ငံရေးအကဲကတ်သူတွေကသုံးသပ်နေတာတွေရှိပါတယ်တပိုင်းဆိုင်ရာနဲ့ NLD အစိုးရအားပြိုင်မှုမှာလက်ရှိ NLD အစိုးရကခန့်လိုက်တဲ့ပြည်သူလွတ်တော်ဥက္ကဋ္ဌတက်ကြောင့်တပိုင်းဆိုင်ရာနဲ့ NLD ပါတီဆက်ဆံရေးကပြောင်းလဲမှုတွေရှိလာနိုင်တယ်လို့လည်းတုံသက်သူတွေကတော့နိုင်ငံရေးလေးလာတုံသက်သူတင့်ဘဝဦးတင်မောင်တမ်းမှာ
ပြည်သူလွတ်တော်ဥက္ကဋ္ဌအဖြစ်နဲ့ဦးဒီခုမြတ်ဖြစ်လာတယ်ပြည်သူလွတ်တော်ဥက္ကဋ္ဌဟာကာလုံရဲ့အဖွဲ့ဝင်တယောက်တည်းဖြစ်တယ်ဒီကြိမ်ထဲမှာပဲဦးဒီခုမြတ်ကဦးရှိမန်းနဲ့ဦးရှိမန်းရဲ့လူလို့လည်းအဲသတင်းမီဒီယာတွေမှာရေးကြထားကြဝေဖန်သုံးသပ်တဲ့ဒီကိစ္စပြောရဆိုကြတဲ့နေကိုချရတယ်ပေါ့နော်ကာလုံအဖက်ဝင်တယောက်ဖြစ်နေဦးရှိမန်းရဲ့လူတယောက်ကိုထဲ့တာကောတပ်မတော်ကဘလို့ခင်မြင်သဘောထားမလဲဆိုတာကစိတ်ဝင်စားစရာကောင်းတဲ့မိန့်ခွန်းတစ်ခုဖြစ်တယ်ပေါ့နော်အစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာကာလုံစီဝေးကိုတခါမှမခေါ်ခဲ့ဘူးပေါ့နော်နောက်မှလည်းဆက်လက်မခေါ်ဘူးဆိုလို့ရှိရင်တော့ဦးတီခွန်ရက်ပါဝင်လာတဲ့အတွက်ကြောင့်တပ်မတော်ကတိတ်ပြီးတော့ဆက်ဆံရေးပေါ်မှာတည်အောင်ရှိနေတယ်လို့ယူဆလို့မရဘူးပေါ့နော်။ဒါကြေလို့တပ်မတော်ရဲ့ကာလုံစီဝေးတွေမှာဖြစ်လာတယ်ဆိုလို့ရှိရင်တော့ဦးတီခွန်ကြက်ကဦးဝင်းမြင့်တဲ့ပို့ပြီးတော့ရပ်ပဲစစ်ပဲဆက်ဆံရေးအပေါ်မှာတည်အောင်ရှိနိုင်တယ်လို့ထင်တယ
်။ရှေ့သတင်းပတ်ထဲပြည်တော်စုလွတ်တော်မှာလက်ရှိဒုသမရနှစ်ဦးဖြစ်တဲ့ဦးမြင့်ဆွေဦးဟင်ရီဘန်ထရီယူနဲ့ဒီနေ့ရွေးချယ်လိုက်တဲ့ဒုသမရတဲ့ဦးဝင်းမြင့်ဒီဒုသမရ၃ဦးနဲ့တဦးကိုလွတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်တော့မှာဖြစ်ပြီးအနိုင်ရပါတီ NLD ရဲ့လွတ်တော်ကိုယ်စားလှယ်အများစုရှိရဲ့ပြည်အောင်စုလွတ်တော်မှာတော့သမရအစ်အဖြစ်ဒုသမရဦးဝင်းမြင့်ရွေးချယ်ခံရနိုင်ရည်ရှိရလို့လဲသတင်းတွေထွက်ပေါ်နေတယ်လို့တကြံပိတ်ရမတိုင်ခင်မှာအစိုးရဘက်အပြောင်းလဲတွေလည်းလုပ်ဖို့ရှိနေတယ်လို့လဲသတင်းတွေထွက်နေတာပါဒီအပေါ်မှာတင့်ဘဝဦးတင်မောင်တန်းကတော
့အပြောင်းလဲလို့ပြောတဲ့အခါမှာလူတွေကိုပြောင်းလဲတာအခုတည်းလို့အတိတ်ပဲမထွက်ဘူးလေစနစ်တွေကိုပြောင်းလဲခြင်းကိစ္စတွေအဲ့တော့ဆရာဝင်းမြင့်လို့လူတယောက်ကိုသမရာချင်းနဲ့ရေကောက်တင်ပြောင်းလိုက်တဲ့အတွက်ကြောင့်မလို့ဒါဒေါန်ဆန်းစုကြည်ရဲ့လုပ်ငန်းတွေအထူးသဖြင့်မြို့သားရင်ကြားစီရင်နဲ့ငင်းချရေးကိစ္စကငင်းချရေးကိစ္စတွေပေါ်ဝင်ပေါ့နော်အဲ့ဒါတွေကလွဲပြီးဖြားသောကိစ္စတွေမှာအပြောင်းလဲတွေကိုဆောင်ရွက်ဖို့အတွက်တော့ဦးဝင်းမြင့်ကိုစီမံမှုရတယ်လို့ကျွန်တော်ကအဲ့ဒီလိုယူအဲ့ဒီလိုမျိုးပဲတစုံတရာသောအပြောင်းလဲတစ်ခုကိုဆောင်ရွက်ဖို့အတွက်ဦးဝင်းမြင့်ကိုတင်လိုက်တယ်လို့ကျွန်တော်ကတော့ဒီလိုပဲတိတ်ပဲကောက်ဒါကအထူးသဖြင့်စနစ်တွေကိုပြုရင်ပြောင်းလဲနေဆိုင်နေမယ်လို့ကျွန်တော်ထင်တယ်
ငနောတမနာရွေးချယ်တင်မြောက်ပွဲကိုတော့မတ်လ26ရက်နေ့မှာပြောင်စုလွတ်တော်မှာရွေးချယ်ပြီးမတ်29ရက်မှာတော့ရွေးချယ်ကံနိုင်ငံတော်တမနာတိကကျန်းတစ်စာကျိန်စုကပြည်သူတွေကိုပထမဆုံးမေးခွန်းပြောမှာဖြစ်ပါတယ်ခင်ဗျာ